India နိုင်ငံမှာခွဲထွက်ရေးဝါဒီခေါင်းဆောင်တယောက်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်တက်ခဲ့တဲ့အတွက်ပြင်းထန်တဲ့ဆန့်ကျင်ကန့်ကွက်မှုတွေဖြစ်လာခဲ့ပြီးတဲ့နောက်တင်းမာမှုတွေပြန်ဖြစ်မလာဖို့ရည်ရွယ်ပြီးအိန္ဒိယအာဏာပိုင်တွေဟာစနေနေ့ကကက်ရှမီးယားသတင်းစာတိုက်ကိုဝင်သိမ်းပြီးရုပ်တံလိုင်းတွေကိုလည်းပိတ်ပစ်ခဲ့ပါတယ်။တိုက်စုံသူ36ယောက်ဒဏ်ရာရသူ3100ရှိခဲ့တာမှာအများစုကရဲတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကြောင့်ဖြစ်ပါတယ်။ဒီဖြစ်ရပ်ဟာပါကစ္စတန်နဲ့6နှစ်ကြာပိုင်တဲ့နယ်မြေငင်းပွားနေတဲ့ကာလအတွင်းအကြမ်းဖက်အတီးကြုံတွေမှာအဆိုးဆုံးဖြစ်ပါတယ်။ဇူလိုင်လ၈ရက်နေ့ကအသက်22နှစ်အရွယ်ခွတ်ထွေရေးခေါင်းဆောင်ဘာဟန်ဝါနီအသက်ခံရမှုအတွက်လမ်းပေါ်ထွက်ပြီးဆန္ဒပြတာတွေပိုတိုးမလာစေအောင်ဂျမ်မူပြည်နယ်နဲ့ကက်ရှမီးယားမှာနေဝင်မိငိမ့်မိတ်ထုတ်ပြန်ထားခဲ့ပြီးဆဲဖုန်းဝန်ဆောင်မှုလုပ်ငန်းတွေကိုလည်းရပ်ထားပါတယ်။ကက်ရှမီးယားဒေသရဲ့နေစဉ်ထုတ်အကြီးဆုံးသတင်းစာတစ်စောင်ဖြစ်တဲ့ Greater Kashmir ရဲ့သတင်းစာတိုက်ပန်ရှင် Abdul Rashid Makhdoomi ကသူ့ရဲ့သတင်းစာတိုက်ကိုမနေ့စောစော2နာရီမှရဲတွေဝင်စီးပြီးစက်ကြသတင်းစာတွေအကုန်လုံးကိုတင်သွားကြောင်းနဲ့စက်ကိုလည်းရက်ခိုင်းခဲ့တယ်လို့ပြောပါတယ်။ကက်ရှမီးယားကတီဗီလိုင်းတွေကိုလည်းပိတ်ထားဆဲဖြစ်ပါတယ်။ရှရီနာဂါမှာရှိတဲ့ရုပ်တံဖျော်ဖြေရေးကွန်ရက်ပိုင်ရှင် MZ Noor ကရတဖွဲ့ဝင်တွေကသူ့ရဲ့ရုပ်တံလိုင်းကိုပိတ်ပစ်ဖို့တောက်ကြနေ냐ကအမိန့်ပေးခဲ့တဲ့အကြောင်း Reuters သတင်းဌာနကိုပြောပါတယ်။အရက်သားတွေကိုတပ်ဖြတ်နေတာစန့်ကျင်ကြောင်းပြသဖို့82နာရီကြာတပိတ်မှောက်ပြီးစန့်ကျင်ကန့်ကွက်ကြဖို့ခွဲထွက်ရေးဝါဒီခေါင်းဆောင်တွေကတောက်ကြနေတော့ကတိုက်တွန်းခဲ့တာဖြစ်ပါတယ်။